Devline DevM Corp ကုလသမဂ္ဂကဖွဲ့စည်းချတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားရဲ့50ညောင်းနှစ်ပတ်လည်အစဉ်ခန်းစားကို IIMM အကြီးအကဲ Nicholas Kumpian ကိုယ်တိုင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုစက်တင်ဘာလ17ရက်နေ့ကတင်သွင်းခဲ့ပါတယ်
Tragically, the frequency and intensity of war crimes and crimes against humanity
has only increased. ပြီးခဲ့တဲ့နှစ်တည်းအတွင်းပြင်းထန်တဲ့လေကြောင်းဘုံးကျဲမှုတွေနဲ့အရက်သားတွေပါမရှောင်ပြစ်ခတ်မှုတွေပိုတွေ့လာရပါတယ်။ဒီတိုက်ခတ်မှုတွေကြောင့်ကလေးငယ်တွေအပါအဝင်အပြစ်မဲ့အရက်သားတွေတိဆုံခဲ့ရပါတယ်။ဖမ်းဆီးမိတဲ့တိုက်ခတ်ရေးသမားတွေနဲ့အရက်သားတွေကိုကွပ်မြက်တပ်ဖြတ်တာ၊နေအိမ်နဲ့ရွာတွေကိုရွေချက်ရှိရှိမီးရှို့တာတွေပိုတွေ့လာပါတယ်။တရားဥပဒေမဲ့ဖမ်းဆီးမှုတွေလည်းတိုးလာပြီးအချင်းသားတွေကိုညှဉ်းပန်းနှိပ်စက်တာလိင်ပိုင်းဆိုင်ရာစော်ကားတာနဲ့တခြားဆူဆူဝါးဝါးကျူးလွန်မှုတွေလုပ်တဲ့ခိုင်မာတဲ့အထောက်အထားတွေစုဆောင်းရရှိထားပါတယ်လို့ပြောသွားတာပါ Devline DevM ကိုမူလအဖြစ်2013နဲ့2019ခုနှစ်တွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့စစ်ရာဇမှုတွေနဲ့ပတ်သက်လို့အချက်လက်စုဆောင်းမှုဖွဲ့စည်းခဲ့တာပါဒါပေမဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကကျူးလွန်တဲ့အကြမ်းဖက်မှုတွေကိုပါအချက်အလက်စုဆောင်းခဲ့ပါတယ်။ရိုဟင်ဂျာတွေကိုကျူးလွန်တဲ့အထောက်အထားတွေစုဆောင်းပြီးစစ်စစ်သုံးသပ်မှုတွေဆက်လက်ဆောင်ရွက်နေသေးရှိသလိုမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေဆက်ဖြစ်နေတာကြောင့် Devline DevM အဖွဲ့ရဲ့စုံစမ်းမှုတွေကိုဒေသအများအပြားမှာချက်ထွင်ဆောင်ရွက်တယ်လို့အဖွဲ့အကြီးအကဲကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုရှင်းလင်းတင်ပြသွားပါတယ်ရှင်။